ရှခိုင်းပြည်နယ်ကရိုဟင်ဂျာထောင်ထဲချီအသက်တွေကိုကယ်တင်နိုင်ဖို့အတွက်နိုင်ငံတကာရဲ့အရေးပေါ်ဆောင်ရွက်မှုလိုအပ်နေပြီလို့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာအထူးဆောင်ဆိုင်စစ်ဆေးရေးမှုဒေါက်မန်ဒရုစ်ကပြောကြားလိုက်ပါတယ်။ရှခိုင်းမှာရိုဟင်ဂျာတွေပေါ်နောက်တစ်ကြိမ်တပ်ဖြတ်နေပုံရတဲ့အခြေအနေတွေကိုနိုင်ငံတကာအတိုင်းဝိုင်းကမတုံ့ပြန်မှုဆိုရင်နောက်ထပ်အပြစ်မ တောင်းတဲ့ချီအိုးမဲ့အိမ်မဲ့ဖြစ်နေကြတဲ့ဆိုတဲ့သတင်းတွေကိုထုတ်ပြန်ကြမှထောက်ပြထားပါတယ်စစ်တပ်ကအင်တာနက်ဖြတ်တောက်ထားတာမို့ရခိုင်မြောက်ပိုင်းကသတင်းအချက်အလက်တွေရရှိနိုင်ဖို့ခက်ခဲနေချိန်မှာတပ်ဖြတ်မှုဖမ်းဆီးခံရပြီးပျောက်ဆုံးသွားမှုကြက်ကြက်ပြန့်ပြန့်မီးရှို့မှုတွေရှိနေတဲ့ဆိုတဲ့ယုံကြည်ရလောက်တဲ့သတင်းတွေစိုးရိမ်စရာကောင်းလောက်အောင်ထပ်ပေါ်တရားနေတယ်လို့ဒီမြန်မာနိုင်ငံလူခွင့်ဆရာအထူးဆောင်စစ်ဆေးမှုကပြောပါတယ်ဒီသတင်းတွေကြောင့်နိုင်ငံတကာတိုင်ဝမ်အနေနဲ့အရေးပေါ်တုံ့ပြန်ဆောင်ရွက်ဖို့လိုအပ်နေပြီလို့ပြောပြီးတော့သူကတောက်ဆိုပါတယ်ရခိုင်ပြည်နယ်ထဲမှာလက်နက်ကင်ထားတဲ့စစ်တပ်ရခိုင်တပ်တော် AA အဖြစ်အာဆာရိဟင်ဂျာအဖွဲ့အပါဝင်ရိဟင်ဂျာအဖွဲ့တွေလှုပ်ရှားနေကြတာမို့အဲ့ဒီအဖွဲ့တွေအားလုံးအနေနဲ့နိုင်ငံတကာလူ့အခွင့်အရေးဥပဒေတွေအတိုင်းလိုက်နာကြဖို့နဲ့အဖြစ်မဲ့ရသားတွေရဲ့အသက်တွေကိုကာကွယ်နိုင်အောင်လိုအပ်တာမှန်သမျှလှုပ်ရှားဖို့တောင်းဆိုရဲလို့လည်းထုတ်ပြန်ကြမှာပြောထားပါတယ်ရှင်